ီးခဲ့တဲ့လကချမှတ်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာဆုံးဖြတ်ချက်အမူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးမှတနင်္လာနေ့ကတနီတနစ်ထဲအတည်ပြုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်တခဲနဲ့ကြိုးဆိုခဲ့ပေမဲ့အာဏာပိုင်တွေဘက်ကလူ့ခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ရခိုင်ပြည်နယ်တဲကလူနည်းစုရိုဟင်ဂျာတွေရဲ့အခြေအနေကိုစိုးရိမ်စိတ်ပူကြောင်းအတည်ပြုထုတ်ပြန်လိုက်တာပါ။အပြည့်အစုံကိုတော့ဆက်ပြီးတော့နားဆင်နိုင်ပါပြီ။68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေလူမှုရေးလူသားချင်းစာနာရေးနဲ့ယဉ်ကျေးမှုဆိုင်ရာတက်တရာကော်မရှင်ရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းချမှတ်ခဲ့တာနဲ့ပတ်သက်ပြီးတနင်္လာနေ့ကစီမံခန့်ခွဲရေးနဲ့ငွေကြေးခန့်ခွဲရေးဆိုင်ရာပြင်ဆင်မှုကော်မတီမှပထမဆုံးအကြိမ်ဖြစ်နေမဲခွဲစရာမလိုဘဲတခဲနဲ့အတည်ပြုခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အပြည့်သဘောဆောင်တဲ့တိုးတက်မှုတွေနဲ့အတူအစိုးရရဲ့ဒီမိုကရေစီရေးအမျိုးသားပြန်လည်တည်မြဲရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအတွက်ကြိုးဆိုလိုက်ပေမဲ့မြန်မာနိုင်ငံမှာအာဏာပိုင်တချို့ကလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်ရိုဟင်ဂျာတွေကြားရခိုင်ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့အရေးခင်းနောက်ပိုင်းအဲ့ဒီဒေသတွေကလူနည်းစုရိုဟင်ဂျာတွေရဲ့အခြေအနေကိုစိုးရိမ်ပူပန်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲနိုင်ငံရေးကျင်းသားတွေကိုအချိန်မဆိုင်မဲ့ဆက်ပြီးလွှတ်ပေးဖို့နဲ့သူတို့ရဲ့ရပိုင်ခွင့်တွေအပြည့်ပေးဖို့ပါတောင်းဆိုထားပါတယ်။ဒါအပြင်ဖမ်းဆီးမှုတွေအတင်းကျပ်ဥယျာဉ်အရွှေ့ပြောင်းခိုင်းတာတွေနဲ့အကြမ်းဖက်မှုတွေအလုံးကိုရပ်ဆိုင်းပစ်ဖို့ပါတောင်းဆိုတာပါကုလသမဂ္ဂအထွေထွေညီလာခံမှာတတိယကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုမဲခွဲပြီးမဆုံးဖြတ်ခင်ဆော်ဒီအာရေဗျနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတညီတညွတ်ထဲဆုံးဖြတ်ချက်ချရမှာသူ့နိုင်ငံကပါပါဝင်မှာဖြစ်ကြောင်းစကားပြန်ကနေတဆင့်ပြောကြားခဲ့ပါတယ်
لقد انضم وفد المملكة العربية السعودية لتوافق الآراء حول مشروع القرار المقدم.
Thank you, Chairman. The delegation of the Kingdom of Saudi Arabia has joined consensus on the draft resolution entitled Situation of Human Rights.
မနက်ငယ်လူခွေးဆယ်ဆုံးဖြတ်ချက်မူကြမ်းအတွက်တညီတညွတ်ထဲဆုံးဖြတ်ရမှာ Saudi Arabia နိုင်ငံကပါဝင်မှုဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ရင်ပြောင်းလဲဖို့လူခွေးဆယ်အကောက်ဝဲပေးဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်တနိဋ္ဌန်ချက်ဆောင်ရနေတာတွေကိုကျွန်တော်တို့ကထောက်ခံပါတယ်။ဒီထက်မှရိုဟင်ဂျာရဲ့အခြေအနေကိုစိတ်မကောင်းစရာတွေ့နေရတာမို့ Saudi Arabia နိုင်ငံအနေနဲ့သူတို့ကိုနိုင်ငံသားဖြစ်ရေးအပါဝင်တခြားအခြေခံရပိုင်ခွင့်အခွင့်အရေးတွေရအောင်လုပ်ပေးတင်ကြောင်းတင်ပြကြမှာလေ။ဒါအပြင်လူမျိုးဘာသာမခွဲခြားဘဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့လည်းတောင်းဆိုပါတယ်။ဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ Saudi Arabia နိုင်ငံကဒေါ်လာတန်90ပေးဖို့ဆုံးဖြတ်ခဲ့တာကြောင့်တခြားနိုင်ငံတွေကလည်းအလားတူပါဝင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။ရခိုင်ဒေသမှာမွတ်စလင်ရိုဟင်ဂျာ8,000လောက်နေထိုင်ပြီးသူတို့ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွှေ့ပြောင်းအခြေချလာသူတွေအဖြစ်ရခိုင်အပါဝင်မြန်မာအများကရှုမြင်ကြတာပါပြီးခဲ့တဲ့လမဲခွဲဆုံးဖြတ်ပြီးမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကရိုဟင်ဂျာအသုံးနှုန်းနဲ့ပတ်သက်ပြီးကန့်ကွက်ခဲ့ပြီးမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးတွေတဲ့ရိုဟင်ဂျာဆိုတာမပါဝင်ကြောင်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုမှုနဲ့ပတ်သက်ပြီး Saudi Arabia ကိုယ်စားလှယ်ကဒါဟာအနှုတ်လက္ခဏာဆောင်တယ်လို့ယူဆပါတယ
် AfterThe vote on the mentioned draft resolution in the third committee, the government of Myanmar expressed strong reservation.
တကယ်ကွန်ဒီယံဆုံးဖြတ်ချက်မူကြမ်းအတွက်မဲပေးပြီးချိန်မှာပဲမြန်မာဆွေရကိုယ်စားလှယ်ဖွဲ့ဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့လက်မခံတာတွေးရပါတယ်။ဒီလိုလက်မခံတာမျိုးဟာဖိနှိပ်တာခံရတဲ့ဒီလူမျိုးတွေနဲ့ပတ်သက်လို့ငြင်းငြင်းချင်းချင်းဖြစ်ရှင်းနိုင်ရေးအတွက်ကောင်းတဲ့သဘောမဆောင်တဲ့အပြင်နိုင်ငံတကာကတညီတညွတ်ထက်တောင်းဆိုနေတာတွေအတွက်ပါအနှုတ်လက္ခဏာပြနေတယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်။
ဒါကြောင့် Saudi Arabia နိုင်ငံကဒီအခြေအနေကိုအနီးကပ်ဆက်လက်စောင့်ကြည့်နေမှာဖြစ်ကြောင်းနဲ့လူနည်းစုရိုဟင်ဂျာတွေအတွက်တရားမျှတမှုရှိရေးနိုင်ငံတကာရဲ့လူလားချက်တွေကိုမြန်မာအစိုးရဘက်ကနေပူးပေါင်းပြီးဆောင်ရွက်လာမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။အဖွဲ့ဝင်193နိုင်ငံတက်ရောက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ချစ်ချည်ရေးယုံဆက်လက်ဖွင့်ထားဖို့နဲ့2023ခုနှစ်အတွက်ရန်ပုံငွေ $132,000 ချထားပေးဖို့ပါသဘောတူခဲ့ကြပါတယ်